ကချင်ပြည်နယ်ဖားကန်ဒေသကကျောက်စိမ့်တူးဖော်ခွင်ကိုအစိုးရကဥပဒေအရထိန်းချုပ်ထားပေမဲ့လက်တလောမှာတော့ခွင့်ပြုချက်မရှိဘဲတရားမဝင်တူးဖော်မှုတွေဆက်ရှိနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ဒီလိုတရားမဝင်တူးဖော်တဲ့ကိစ္စမှာဒေသခံလက်နက်ကိုင်အဖွဲ့တွေပါဝင်ပတ်သက်နေတာကိုကြည့်ရင်မြမညီညာရေးအလားအလာအတွက်အဟန့်တားဖြစ်စေလိမ့်မယ်လို့သုံးသပ်မှုတွေရှိပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါမိုးရင်းကာလမှာအနေရများတာကြောင့်ကျောင်းစိမ့်လုပ်ွက်တွေအလုံးတူးပုံမှု၃လရပ်ထားဖို့အစိုးရကညွှန်ကြားခဲ့တာပါအခုလိုမိုးရာသီကုန်ဆုံးချိန်မှာအစာထိုးတူးပုံကွင်းတချို့ပြန်ချပေးပေမဲ့ဆယ်ရန်တရားကြီးတွေတုံးပြီးတရားမဝင်တူးပုံမှုရှိနေတယ်လို့ဖားကန်ဒေသခံလည်းဖြစ်သတင်းတော်တူလည်းဖြစ်တဲ့ကိုဇော်မိုးထက်ကပြောပါတယ
်အဲအဓိကကျွန်တော်တို့ဖားကန်မှာကဒီတရားမဝင်ကျောင်းစိမ့်တူးပုံမှုရဲ့ဆက်ရှိနေတယ်ပေါ့နော်အဲ့ဒါကိုအစိုးရအနေနဲ့လိုင်စင်တန်းတွေတိုးမပြေးတာရပ်ဝင်ရပ်ထားတာမျိုးမလုပ်ခဲနဲ့ကတန်းကုံနဲ့လုတ်ွက်တီမှာလဲတရားမဝင်သူ့ပေါ်မှုကြီးမရှိအောင်ပေါ့နော်ချက်ချက်မမဆောင်ရွက်ဖို့လူတွေတပ်မတော်နေနဲ့ဒါလုံခြုံရေးကြီးဖြစ်နေဒါမှလည်းကျောက်သေးဟုကဝန်ထမ်းတွေကဒီတရားမဝင်ခိုးတူးတဲ့ကိစ္စတွေကိုချက်ချက်မမဆောင်ရွက်နိုင်တယ်ပေါ့နော
်ဖားကန်ဒေသမှာကျောက်စင်းအလွန်အကျွံတူးပေါ်မှုကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးလာသလိုစွန့်ပစ်မြေစာပေါ်မှာရေမစေးကြောက်ရှားပွေသူတွေမြေပြိုမြေပိပြီးတည်ဆုံးမှုများလာတာကြောင့်လဲတူးပေါ်မှုကိုယာယီရပ်ဆိုင်းခဲ့တာပါ2019မြမကြောင့်မြတ်ဥပဒေအရဧက10ခန်းရာခန်းရှိတဲ့လုပ်ွက်တွေကိုတူးဖို့ခွင့်ပိတ်ဖင်ထားပေမဲ့ငါးဧကအရွယ်အလဆားလုပ်ွက်တွေကိုသာခွင့်ပြုထားတယ်လို့ဆိုပါတယ်ဒီသတင်းပတ်တွေအတွင်းဖားကန်ဒေသကကြောင်စင်းတူးဖို့မှုတွေဟာငါးဧကအရွယ်ထက်ပိုကျယ်ပြန့်တဲ့လုပ်ွက်တွေဖြစ်ပြီးတည်တန်းကုန်ဆုံးနေတဲ့လုပ်ွက်တွေဖြစ်တယ်လို့ဆိုပါတယ်မြမမှတ်ဖို့တွင်ကန်ဆောင်လာတဲ့တရုတ်တရေတွေကဒေသခံတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ခွင့်ပြုချက်ရယူပြီးနေမြေကန်အစိုးရစစ်တပ်ရဲတရင်ကြောက်စင်းတူးဖို့မှုထိန်းချုပ်ရေယုံစတဲ့အာနာပိုင်နေနဲ့ပေါင်းပြီးတရားမဝင်တူးဖို့နေတာဖြစ်တယ်လို့အမည်မပေါ်လိုတဲ့ဒေသခံတွေက VOA ကိုပြောပါတယ်လက်တလောတူးဖို့မှုတွေဟာအစားထိုးတူးဖို့ကွင့်ပြန်ပေးတာမှန်ပေမဲ့ငါးဧကထက်ကြော်တာကိုတော့ခွင့်ပြုထားတာမျိုးရှိမရှိဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဖားကန်းမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်စိုးကရှင်းပြပါတယ
်ဒါဟိုရင်သူတို့တန်းသုံးလနားလိုက်တဲ့အတွက်အစားထိုးပေးလုပ်ခိုင်းတယ်လို့ပဲကျွန်တော်နားလည်ပါတယ်အစားထိုးတန်းဒီငကိုတိုင်းမဲ့ဟိုဧကအများကြီးကိုပဲလုပ်ခိုင်းတာလားဒါမှမဟုတ်ရင်ရှင်ဒီအလတ်စားငါးဧကပဲတုခိုင်းတာလားဆိုတာကတော့အဲသိပြောရေးရရမရှိသေးတဲ့ပုံစံမျိုးကျွန်တော်တွေ့ရတယ်ဗ
ျဘာကမှာတတန်းကုံဆုံးသွားတဲ့ကြောက်တူးဖို့ရေးလုတ်ွက်ဧရိယာ90ရာခိုင်နှုန်းလောက်ရှိပြီးတူးဖို့ကွင့်တတန်းထမတိုးပေးတာကြောင့်လဲတရားမဝင်တူးဖို့မှုတွေဆက်ရှိလာပေမဲ့အစိုးရအနေနဲ့တိရောက်စွာကင်တွယ်နိုင်ခြင်းမရှိသေးဘူးလို့ဥတင်စုကပြောပါတယ
်။အကြီးအကျယ်ခိုးတူးနေတဲ့ကိစ္စတွေကကျွန်တော်လွတ်တော်မှာဟိုဒီကိစ္စတွေဆွေးနွေးပြီးပြီလေပြောပြီးပြီလေတင်ပြပြီးပြီ။ဟောဒါပေမဲ့ဆောင်ရွက်ဖို့ကဒါအစိုးရဖွဲ့ရဲ့တာဝန်ပဲဖြစ်တယ်။ဒီမှာဒီမှာအောက်ခြေမှာလည်းပဲနည်းနည်းလေးလေးထိန်းချုပ်နေဖို့တက်ကတော့ဒါဝန်ကြီးဌာနရဲ့တာဝန်ပဲဖြစ်တယ်။ဒီမှာတမန်ရှိတယ်။ရတရင်တဝင်းရှိတယ်ဒီကြားထဲမှာမတော့ထိခိုးတူးနေတာဟာဘာကြောင့်လဲဆိုတာလို့ကျွန်တော်ထောက်ပြခဲ့တာရှိပါတယ်။နိုင်ငံလုံးရဲ့အကျိုးရှိဖို့တဲ့မိမိရဲ့အကျိုးရှိဖို့ပဲဒီရှေ့ဥတည်ပြီးလုပ်နေတဲ့လူတွေရှိနေတယ်ကတော့ကျွန်တော်တို့ဒီဟာတွေကအကောင့်တွေပေါ်ဖို့ဆိုခက်ခဲနေမှာပဲဖြစ်ပါတယ်
။တကယ်တော့ကချင်ပြည်နယ်အပါအဝင်အခြားနေဆက်ဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကင်တပ်တွေကြားစစ်ပွဲဖြစ်နေရတဲ့အကြောင်းရင်းတွေထဲမှာတယံဇာတထုတ်ယူရေးနဲ့ပတ်သက်လို့ထိန်းချုပ်မှုရနိုင်ရေးလဲပါဝင်တယ်လို့သုံးသပ်မှုတွေရှိပါတယ်။ဒါပေမဲ့လက်တလောဖားကန်ဒေသကလက်နက်ကင်အုပ်စုတွေပေါင်းပြီးတရားမဝင်ကြောက်တူးဖို့ရေးလုပ်နေတာကိုကြည့်ရင်မပြီးဆုံးနိုင်သေးတဲ့မြမညဉ့်ညံရေးမှာရိုက်ခတ်မှုရှိလာစေလိမ့်မယ်လို့သုံးသပ်ကြောင်းဝါရှင်တန်ဒီစီအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ကပြောပါတယ
်။ KIO ကနေပြီးတော့အကြောက်တူးတာတော့ကျွန်တော်မကြောက်ဘူး။ဒါပေမဲ့ KIO ကလည်းအခွန်ကောက်တာတော့ကြောက်ဘူးပါလေ။ဒီ90နောက်ပိုင်းမှာဒီဖက်ကန့်တွဲကိုရောက်လာတာကအဓိကစက်တပ်ပါ။စက်တပ်ကနေပြီးတော့ဖီကနဲ့ဖောက်ဖြက်မှာကြောက်တယ်ရောပြန်မတာတူးတာတော့မြင်တွေ့ရတယ်။အဲ့တော့ဥပိုင်မရှိကတော့ဒီပြဿနာတော့လွယ်ပါတယ်ဖြေသွားမှာပါအဲ့တော့ဒီစစ်တပ်ကလည်းတိုင်းဒေသဆိုမှတိုင်းဒေသနဲ့မခွဲခွေခြင်းကိုယ်တိုင်အကုန်လုံးပိုင်ခြင်းနဲ့စိတ်သက်ရှိတယ်စစ်တပ်ကထိတ်တန့်ကောင်းဆောင်နေတာကိုယ်တိုင်ပါဝင်ပတ်သက်နေတဲ့စီးပွားရေးဆိုတော့ဒီအစိုးရတွေပြီးတော့ဒီ corruption နဲ့ပတ်သက်မှတကယ်ကိုကြီးကြီးရောက်ရောက်ခိုင်းတွယ်လာမယ်အဲ့ဒီစစ်တပ်ကလည်းတကယ်ကိုအစိုးရရဲ့အမိန်အောက်မှာလိုက်လာရမယ့်အခြေအနေရောက်သွားမှာပဲကျွန်တော်ရဲ့တိုင်ရစာသာခွဲဝေဘူးလို့ငင်းချရင်လည်းပတ်သက်မှာတကယ်ကိုဖြေရောက်မှုဘယ်လိုခေါ်လဲတိုးတက်မှုမှာအားနည်းနေရပေါ့ဒီလူစုကတွေတင်မြောက်တဲ့အစိုးရအောက်မှာရှိတဲ့စက်သက်ရှိမှာပဲငင်းချရင်တိုးတက်မှုရှိလာမယ်လို့ပဲကျွန်တော်တုံ့တက်ရပါတယ
် လက်ရှိဖားကန်းကဒုဖော်မှုတွေနဲ့ပတ်သက်လို့ပိုသိရအောင်ကချင်ပြည်နယ်တယန်ဇာတာရေးရာဝန်ကြီးဦးလာရှိတာဆိုင်ကို VOA ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဖုန်းကင်ဖြေကြားခြင်းမရှိခဲ့ပါဘူးခင်ဗျာ။